ဝနောက်ကုန်းရဲ့ကိုဝန်းကျော်မီအခုကဘာပလာပြိုင်ပွဲက7ရက်ပဲလူတော့တယ်အုပ်စု7ခုအသင်း32သင်းအကြိတ်နဲ့ရှင်ပြန်ကြတော့မယ်အုပ်စုတစ်စုချင်းစီအလိုက်အုပ်စုကြော်မဲ့အသင်းတွေကိုကျွန်တော်တို့ဒီညသုံးသပ်ကြည့်ကြအောင်ဆိုတော့အုပ်စု A မှာဘယ်အသင်းတွေကြော်မယ်လို့ကိုဝနောက်ကတွက်ထားတယ်လဲ
ဟုတ်ကဲ့အုပ်စု A မှာတော့အင်ရှင်ရုရှားပါတဲ့အုပ်စုပေါ့နော်ဒါဆိုရုရှားရဲ့ Sorry Arabia ရဲ့ Egypt ရဲ့ဒီကျွန်တော်နာမည်ကြီးဥရုခွေရဲ့ပါတယ်ကြအဲ့တော့ဒီအုပ်စုမှာဥရုခွေကတော့ဒါတွေ့ကြုံခြေစွမ်းအကောင်းဆုံးအသင်းဆိုတော့ဒါချင်းချားတယ်ဘောတော့မြင်လို့မရဘူးအဲရုရှားကတော့ဒါခြေစွမ်းအကောင်းကြီးမဟုတ်ဘူးမြန်အင်ရှင်ဖြစ်နေတော့တခြားပြန်ပဲတွေကြည့်ကြတော့ဒါ Sorry Arabia နဲ့ Egypt ရှိရယ်ဘောတော့ Egypt ကတော့ဆာလက်ကအခုလက်ရှိတိုင်းအာမေသာဖြစ်ချင်မှာဆိုတာပြောလို့လည်းမရနိုင်ဘူးဘောတော့နောက်တွဲဆာလက်ကိုတည်ပြီးတော့ကစားဆိုတော့ Egypt ကလည်းဒီပြန်ခွဲမှာအားနည်းမှုတွေရှိလိမ့်မယ်အဲတော့နောက်တစ်ဆင့်ပြန်မယ်နှစ်ပြင်းကိုယူရမယ်ဆိုတော့ဒါဥရုဂွေကတော့ October မှာပေါ့နော်အောက်စုအနေထားလဲခြောင်ပြီးတော့ဒါအင်ရှင်လဲဖြစ်နေတဲ့ရုရှားအော်ဖီဒူရီယာနယ်ဝဲတပ်ဖို့လားလားများတဲ့အနေအထားမှာလို့ကျွန်တော်ကတော့မြင်ပါလဲက
ကိုဝင်းကျော်မင်းဟောကိုတော့ကိုပြောတာသဘောတူသလားတခြားအသင်းများရွေးချင်သေးလား
ဟုတ်ကဲ့ကတချို့ဟာတွေကကျွန်တော်သဘောတူတယ်ကဒါပေမဲ့ကျွန်တော်ကအင်ရှင်ရုရှားအသင်းထက်ဆိုင်ကျွန်တော်ကအီဂျစ်ကိုပိုပြီးကြိုက်မိလေကဒါပေမဲ့ဒီခုနကိုဝနာကိုပြောသလိုပေါ့အော်ဖီပထမနေရာကိုဥရုဂွေကကြာသွားနိုင်တယ်ဆိုတော့ကျွန်တော်အော်ဖီဒူရီယာနေရာကိုတော့အီဂျစ်ကိုကျွန်တော်ပိုပြီးအလေးပေးကြတယ်က
ဟုတ်ပြီကြ
ဟုတ်တော့ရုရှားက
ဟုတ်ကဲ့က
ဒီနောက်ပိုင်းခြေစမ်းပွဲစဉ်တွေမှာဒီ6ပွဲသက်တိုက်ပေါ့သူ့အနေနဲ့တိုင်ပွဲမရဘူးကြက်လက်ကောင်းမှုရုံးကြနေရတယ်ဒါဆိုရင်သူ့မှာဒီအင်ရှင်လက်ဖြီအားကြီးကလည်းရှိနေတယ်ဆိုတော့ကျွန်တော်ထင်တယ်ကြအုပ်စုဒုတိယနေရာရဖို့သူတော်တော်လေးရုံးကြရမယ်လို့တော့ကျွန်တော်မြင်မိရဲ့နောက်တစ်ချက်တည်းအတင်းတင်းနေရွေးချယ်ရမယ်ဆိုရင်တော့ကျွန်တော်အနေနဲ့ဥရုဂွေးနဲ့ဒီချက်ကိုကျွန်တော်ပို့ပြီးကြိုက်မိရပြ
ဟုတ်ပြီဗျာကိုနောက်ကိုကဥရုဂွေးနဲ့ရုရှားကိုဝင်းကျော်မင်းကဥရုဂွေးနဲ့ဒီချက်စောင့်ကြည့်ကြတာပေါ့နော်
ဟုတ်ကဲ့ဗျာ
ကျွန်တော်တို့ group B ကို OC B ကိုဆက်သွားရအောင် OC B မှာရောဒီတစ်ခါကိုဝင်းကျော်မင်းကဘယ်နှစ်သင်းကို OC ကျော်မင်းကတွေ့တယ
်လဲဟုတ်ကဲ့ဗျာ group B ကိုကျွန်တော်ကြည့်ရင်တော့ဒီကကျွန်တော်တတိထားမိတာတော့မော်ရိုကိုအသင်းပေါ့ဒီနှစ်မှာပါလာတဲ့အသင်းတွေတွေကမော်ရိုကိုအသင်းရဲ့ခြေစမ်းကလည်းတော်တော်လေးစိတ်ဝင်စားဖို့ကောင်းတယ်ဒီပေါ်တူဂီတင်းနဲ့စပိန်တို့ကဒီအသင်းကြီးပါနေတဲ့ကြားထဲမှာမော်ရိုကိုကကျွန်တော်ထင်တယ်ဗျာပြီးခဲ့တဲ့2014တော့ကကော့စတာရီကာအသင်းလိုမျိုးပဲသူ့အနေနဲ့ဖြစ်နေအတင်းတင်းဖြစ်လာမလားဆိုတော့ကျွန်တော်စိတ်ဝင်စားမိတယ်။ဒီအများကြီးမှာတော့ဗျာဒီနောက်တစ်ဆင့်တက်ဖို့အတွက်ပေါ်တူဂီနဲ့စပိန်ကတော့အသေးကြဆုံးဖြစ်နေလို့ထင်တယ်ဗျာ။ဒါပေမဲ့ဒီအဖွင့်ပွဲချက်မှာမော်ရိုကိုအနေနဲ့အီဂန်ကိုကစားလို့နိုင်ခဲ့မယ်ဆိုရင်သူ့အနေနဲ့နောက်တစ်ဆင့်တက်ဖို့အတွက်ညှောလင့်ချက်ရှိတယ်။အဲ့ဒီနေရာတစ်ခုတော့ကျွန်တော်ထင်တယ်ဗျာ။ပေါ်တူဂီစပိန်နှစ်တင်းနဲ့တစ်တင်းတက်ပြီးမော်ရိုကိုအတင်းနောက်တစ်ဆင့်တက်မယ်လို့ကျွန်တော်အနေနဲ့မြင်မိကြဗျာ။ဟုတ
်စိတ်ဝင်စားစရာပဲ။ကိုနောက်ကိုရေးပေါ်တူဂီနဲ့စပိန်အပြင်မော်ရိုကိုပါထက်ထွက်ထားတယ်ကိုနောက်ကိုရောသဘောတူလား။
အဲဟုတ်ကဲ့ဗျမော်ရိုကိုကတော့ကကိုဝင်းကျော်မင်းပြောလိုရတာဖြစ်မြင်အတင်းအစ်စ်မှာတော့ဖြစ်နိုင်တယ်ဗျသူ့ရဲ့ဒီနောက်ဆုံးပွဲစဉ်ရလက်တွေကြည့်မှဆိုရင်ရှုံးပွဲမရှိတာတော့ကြာပြီပေါ့နော်အဲ့တော့မော်ရိုကိုကတော့စောင့်ကြည့်ရမယ်အတင်းဟုတ်တာတော့မှန်တယ်ဗျဒါပေမဲ့တကယ်တကယ်ကစားပွဲအနေထားအပြုရောဒီကစားသမားအင်အားရှင်ကြည့်မှဆိုရင်တော့စပိန်နဲ့ပေါ်တူဂီကိုရှင်မော်တော်လေးခတ်တယ်ကလုံးဝကိုစပိန်နဲ့ဒီပေါ်တူဂီတင်းနေမှာပေါ့နော်ဒီအနီးကတွေပါရထုတ်ခံရမယ်လုံးဝအပ်စက်ရရချင်းမှာမော်ရိုကိုအတွက်ကတော့အခွင့်အရေးရှိမယ်လို့ထင်တယ်ဗျအဲ့တော့ဒီအုပ်စုမှာကျွန်တော်အများဆုံးခံမှန်းမှာကျွန်တော်စပိန်နဲ့ပေါ်တူဂီရဲ့တက်လို့ထင်ပါတယ်က
ဟုတ်ကဲ့ဗျာကိုဝနောက်ကိုနဲ့ကိုဝင်းကျော်မင်းကတူတာလေးတွေရှိတယ်လို့မတူတာလေးတွေရှိတယ်ဆိုတော့ပြိတ္တပဲပို့ပြီးတော့ရင်ခုန်ဆိတ်လို့ရှားစွာစောင့်ကြည့်ရမယ်တဘောရှိတာပေါ့ကဲဒီတစ်ခါကျွန်တော်တို့အုပ်စုစီကိုဆက်သွားရအောင်အုပ်စုစီမှာကပြင်သစ်ဩစတြေးလျာပီရူဒဲန်မတ်ဆိုတော့ကျွန်တော်ကတော့ပြင်သစ်ကတော့တေချာပေါက်တက်မယ်လို့ကျွန်တော်ထင်တယ်ကိုနောက်ကိုဘယ်လိုသဘောရလဲ
ဟုတ်ကဲ့ပြင်သစ်ကတော့ဒါကစားသမားအင်အားလည်းကောင်းတယ်လက်ရှိခြေစွမ်းအနေနဲ့တိုက်ဆိုင်အင်အားစုမှာလည်းတော်တော်ကောင်းများတွေ့ရကြအဲ့တော့ပြင်သစ်ကတော့ဒီအုပ်စုတက်မယ်လို့ဟိုကျွန်တော်တနည်းအားပေးထားချင်ပါတော့ဒါနဲ့ဒီတခြားအုပ်စုဒုတိယအနေနဲ့တက်မယ်အတင်းတွေကတော့နှစ်တင်းလောက်ပါရှိကြကြပါဘယ်တင်းနေလဲဆိုတော့ဒါပီရူးနဲ့တိုင်းမှာကြဒါပီရူးကလည်းဒါနှစ်ပေါင်းကြာပြီးကမ္ဘာဖလားကိုခြေစွမ်းမောင်းတိုင်းဒီနေ့မှပြန်ပြီးတော့ဒါရှင်နိုင်ခွင့်ရတယ်နောက်ပြီးတော့ဒီအတင်းကောင်းဆောင်တိုက်စင်းကွာရီကလည်းဒါဖီဘာအနေနဲ့ပွဲစဉ်ပြစ်တန်နေတာကိလောက်လာပြီဆိုတော့ဒီဘက်မှာသူတို့အနေနဲ့ပီရူးကအင်းလေးအဖေးပါလိမ့်မယ်ကြအဲ့တော့ဒုတိယညံအတွက်ကတော့ပီရူးနဲ့ဒိမန်ကတော့အကျိတ်ငယ်လူရမယ်အနေထားမှာလို့ကျွန်တော်ထင်တယ်ကြအဲမချင်းမနေသတင်းရေးမယ်ဆိုတော့ကျွန်တော်ဒိမန်ကိုပြင်းနေတဲ့ဒီနောက်ပြန်ပေးခြင်းနဲ့လေ
ဟုတ်ကဲ့ပါကိုဝနောက်ကိုကပြင်သစ်ပီရူးနဲ့ဒိမန်မှာမှဒိမတ်ဆိုတော့ကိုဝင်းကျော်မင်းပြင်သစ်ကတော့ကျွန်တော်နဲ့ကိုဝနောက်ကိုကသဘောတူတယ်ကိုဝင်းကျော်မင်းရောသဘောတူလား
ဟုတ်ကဲ့ခင်ဗျဒီညမှာလည်းကျွန်တော်တို့နည်းနည်းဟိုသုံးသပ်မှုလေးလွဲမယ်လို့တော့ထင်ကျွန်တော်အနေနဲ့ကျွန်တော်ဒီအုပ်စုမှာပီဦးကိုပို့ကြိုက်တယ်ဗျဒီကဘာဖြစ်လို့လဲဆိုတော့ဒီ သူနောက်ဆုံးကစားခဲ့တဲ့ခြေစမ်းပွဲစဉ်မှာဒီခရိရှားတို့အိုက်စလန်တို့စကော့တလန်တို့လိုဒီကစားပုံမှာကြောတယ်ကြာချက်ဆိုင်မှုအသာပေးကစားတဲ့အသင်းတွေကိုပီရူးကအနိုင်ကစားရတယ်ခုနကိုကနာကိုပြောတယ်လို့ပီရူးအသင်းကောင်းဆောင်လဲဒီပွဲပဲဖြစ်တဲ့အရင်လွတ်လာပြီးကျန်ပါလာမယ်ဆိုတော့သူအသင်းကပိုပြီးအင်အားတောင့်တင်းလာမယ်လို့ထင်တယ်ဒီနောက်တစ်ဆင့်တက်မဲ့အသင်းအဖြစ်ရွေးချယ်ရမယ်ဆိုရင်တော့ကျွန်တော်ကတော့ပြင်သစ်နဲ့ပီရူးအသင်းကိုရွေးချယ်ခြင်းနဲ့ဗျ
ဟုတ်ကဲ့ဗျပြင်သစ်ပြည်သူတို့မဟုတ်ပြင်သစ်ဒိတ်မှစောင့်ကြည့်ကြတာပေါ့ကျွန်တော်တို့ဒီကအုပ်စုဒီဘက်ကိုဆက်သွားအောင်ကိုဝင်းကျော်မင်းအုပ်စုဒီမှာကတော့လက်ရှိထိပ်တန်းကစားသမားတူဖြစ်တဲ့မက်ဆီပါတဲ့အာဂျင်တီးနားအတင်းအိုင်စလန်ခရိုအေးရှားနိုင်ဂျီးရီးယားကိုဝင်းကျော်မင်းဘယ်အတင်းနဲ့တင်လဲ
ဟုတ်ကဲ့ဒီကမ္ဘာ့ဖလားအုပ်စုဒီကတော့ကျွန်တော်ထင်တယ်ဗျ group of death ပေါ့ဘာလို့ဆိုအာဂျင်တီးနားဆိုရင်ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကြံပွဲတော့နောက်ဆုံးဂိုလ်လူပဲတီးတက်ခဲ့တယ်ဒီမက်ဆီမာရှယ်ယာလို့ဒီအကူရိုးလို့ဒီကျောင်းကစားသမားတွေအတွက်နောက်ဆုံးကြိုင်ဝဲချက်လာနိုင်တဲ့အတွက်ဒီပွဲရာတို့အတွက်လုံးဝအမှားမခံဘူးထို့နည်းသူဒီသူရဲ့ကြိုင်ကခရိုအေးရှားတို့အိုက်စလန်တို့နိုင်ဂျီးရီးယားဆိုတာလေနောက်ပိုင်းနှစ်တွေမှာပုံစံကောင်းနေရလာတယ်ဒီအုပ်စုကတော့တော်တော်လေးကိုကြည့်ကောင်းမဲ့ပွဲလေးဖြစ်တာလေးပဲကြာအဲနောက်တစ်ဆင့်တက်မဲ့အသင်းလေးကျွန်တော်ရွေးချယ်ရမယ်ဆိုတော့ကျွန်တော်အနေနဲ့ကတော့ဒီမက်ဆီဘူလိုလိုပါနေတဲ့ကျွန်တော်အာဂျင်တီးနားကိုကျွန်တော်တိကျရွေးချယ်ခြင်းနဲ့နောက်ဒုတိယနေရာအတွက်ခရိုအေးရှားကိုရွေးချယ်နေမယ်ကြာ
ဟုတ်ကဲ့ဗျကိုဝင်းကျော်မင်းကအာဂျင်တီးနားခရိုအေးရှားဒီ group ကို group of death လို့လေနာမည်တက်ထားတယ်ဆိုတော့ကိုဝနောက်ကို group of death အစ်စ်ပဲလားဘယ်သင်းတက်မလဲအာဂျင်တီးနားအလားလားကောင်းပါမလား
ဟုတ်ဟုတ်ကဲ့ပြဒီကူကငါကိုင်းကြောင်မင်းတို့လိုပဲဒါလုံးဝကိုတင်မင်းနမအုပ်စုလို့ပြောလို့ရပါဘောနော်တကယ်အချိန်နေရှိမဲ့ပွဲစဉ်နေလို့ပြောလို့ရတယ်ဒါပေမဲ့အဲအုပ်စုတက်မဲ့နှစ်သင်းကိုယူရမယ်ဆိုတော့အာဂျင်တီးနားကတော့မဖြစ်မနေယူရမယ်ကြာတော့ဘာကြောင့်သူ့ရဲ့လူသင်းနေတာတွေ့ချုံခြေစမ်းနေရရေးရမယ်ဘောနော်အဲ့တော့ခွေးရှားနဲ့နိုင်ဂျီးရီးယားကတော့ဒါသူတို့တွေကတကယ်တော့တပောင်မနော်ဒီဖုန်းပွဲစဉ်မှာလည်းသူတို့ကတွေ့နေ။ဘွဲကအဆုံးနဲ့ဖြစ်နိုင်တယ်ပြ။မချွတ်နေကြရမယ်ဆိုတော့ဥရောပအတင်းတင်းဖြစ်တဲ့ကိုရီးယားဝယ်ကျွန်တော်ကဒီအာဂျင်တီးနားနဲ့ဒီနောက်ထပ်တက်မယ်လို့ပဲကျွန်တော်ကတော့သုံးသပ်မိပါတယ်က
ြ။ဒီအုပ်စု၄စုပေါ့ကျွန်တော်တို့ခုဆွေးနွေးသွားတဲ့အုပ်စု ABCD မှာကိုဝင်းကျော်မင်းရောကိုနောက်ကိုသဘောတူတာကတော့အုပ်စု D ပဲအာဂျင်တီးနားနဲ့ခရိုအေးရှားဆိုတော့ကျွန်တော်တို့အုပ်စု၄စုကြံပါတယ်။အုပ်စု၄စုကိုကျွန်တော်တို့ခြေတစ်ဖက်မှာဆက်ပြီးတော့သုံးသပ်ကြတာပေါ့။နောက်ဆုံးလို့ပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ။